အာဏာသိမ်းထားတဲ့နှဆကစစ်ကောင်စီတပ်တွေနဲ့ကရင်လက်နက်ကင် GNU တပ်မဟာငါထိန်းချုပ်တဲ့ဖာပေါ်မြို့နယ်မှာစစ်တပ်ဘက်ကစစ်ကူတပ်တွေမပို့နိုင်အောင် GNU တပ်တွေကလမ်းတွေသဓာတွေကိုဖျက်ဆီးပိတ်ဆို့ခဲ့တာကြောင့်ခရီးသွားတချို့ထိခိုက်ခဲ့တယ်လို့အရက်ဖက်ပြစ်ခတ်တပ်ကမှုစောက်ကြီးရေးဖွဲ့ဝင်တို့ကပြောပါတယ်
မိုင်းခွဲတာကျတော့ဒီကမမောင်အဝရဲ့လေဝါဒီရောအပေါ်လာတော့ကမမောင်နဲ့ဆိုခုနမှာတော့ပြစ်တင်လေတာဒီတော်လို့များတော့ဒီနေ့ကပြစ်တင်လေတာကိုအဲ့ဒီဆက်ကဲကွင်းလို့လာတော့ဆက်ကဲဒီညမှန်ဖြစ်တယ်ဒီမင်းကတော့ကာဒီထက်လာတော့ကာဒီတက်ဖြစ်တယ်အစအသေးလေးတွေဖြစ်တော့သူကလက်လို့မိုင်းဆိုတော့စိတ်မပြင်းဘူးလေနိုင်ငံမရတဲ့ကြောပေါ့နော
်သရားတွေကားလန်းတွေပျက်စီးတဲ့နဲ့ပတ်တယ်လို့ဖာပုံမြုတ်ခံတို့ကအခုလို့ပြောပြပါတယ
်ကျွန်တော်ကြည့်ရတော့ဆိုရင်တော့အခုကမမောင်ဖာပုံကားလန်းတခြားမှာတော့ကျွန်တော်နဲ့ရှင်းလားချစ်စီချင်တယ်ဘာလို့ချစ်စီချင်တာလဲ။နောက်တော့ဒီဂရန်တီအပေါ်ဟောဆိုရင်တစ်ပုံကြီးကိုဆဲချတာကရှိတယ်။အဲ့ဒီတစ်ပုံကြီးကိုဆဲချတဲ့သူတို့ဒီစစ်ကောင်စီဆိုတာတော့ငါမသိပါဘူးလားအောင်လို့။နိုင်တယ်လေထပ်ကိုရတယ်ချင်တော့ဘာလို့
။နာဆက်ကစစ်ကောင်စီကဧပြီလကုန်နဲ့ထိပြစ်ခတ်တိုက်ခိုက်မှုရပ်ထားမယ်လို့ကြေညာထားပေမဲ့လက်နက်ကြီးတွေနဲ့ပြစ်ခတ်တာကြောင့်ဒေသခံပြည်သူတို့ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။
မလေးရာဆိုရင်တကောနေရအပြင်ကြွားပြီးစမ်းကြည့်ချောင်းနေမှာအမေကပြမှာလေးဦးကျန်ရပါတယ်အဖေကြတော့မရှိဘူ
းအခုလိုပြစ်ခတ်တွေရှိနေတယ်လို့လမ်းမဆက်တွေရေးပြတ်တော့လာတဲ့အချိန်လေးကြောင့်ဖာပုံမြို့တွင်ဂုံစင်းနှုံးတွေမြင့်တက်လာနေတယ်လို့လဲကရင်ပြည်နယ်ဆင့်ပြစ်ခတ်တိုက်ခိုက်မှုပူးတွဲဆောက်ကြည့်ရေးကော်မတီဝင် GNCF ကနော်မီလာသူကပြောပါတယ
်ခုဖာပုံကမှမောင်းလဲထွက်လို့မရဘူးလမ်းမှာလဲမိုင်းတွေရှိတယ်ဒီလားဖာပုံမှာလဲရေးတဲ့အားတက်နေတယ်ဖုန်းတွေတခုကို1500မှစကူလေမရဘူးစားသောက်ကောင်ရလာတော့ဈေးကျတယ်ဆရာကြီးဟာအေး2000နဲ့1000 1400အခု3000 2000ဖြစ်သွားပြီလမ်းမဆက်တယ်လည်းပြတ်တယ်လေ
ဖာပုံမြို့တွင်းမှာပဲပြစ်ခတ်တံတွေနေဆင်ကြနေရသလိုနေဖက်ကလာတဲ့စစ်ရှောင်းဥယျရာနဲ့ချီရှိနေတယ်လို့လဲနော်မီလာသူကဆိုပါတယ
်အဲ့ဘယ်ချီနေရနေတိုင်းမဆရာကြီးအခုဖြစ်နေတယ်တောင်သုံးလုံးပဲမှာဒီကြောင်ဖွဲ့တယ်ခုဖာပေါ်ဖာပေါ်မလေးရွက်ဆရာတော်ဥဝရိဒါကျောင်းမှာလူပေါင်း100ကျော်ရှိတယ်။နောက်တော့လည်းဒီဖာပေါ်ညမရှိကျောင်းမှာလည်းရှိတယ်။ဖာပေါ်အမ300ကျော် RC ကျောင်းမှာလည်းရှိတယ်။စစ်တေးချောင်ဖွဲ့တယ်လေ900လောက်ရှိမယ်
။နာဆကစစ်ကောင်စီတပ်ဖွဲ့တွေနဲ့ KNU တပ်တွေကြားမလကုံဘိုင်းကစိုက်ပြီးတိုက်ပွဲဖြစ်ပွားနေတာပါ။အခုဆိုရင် KNU တပ်မှငါထိန်းချုပ်နေမြေထဲမှာတမကတပ်မ3 4နဲ့6ထိန်းချုပ်နေမြေတွေမှာပါစစ်တပ်နဲ့တိုက်ပွဲတွေရှိနေပါတယ်ခင်ဗျာ။